ီတစ်ပတ်မှာရေယာပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးဘလို့နီးလန့်နေနဲ့ဖြစ်ရှင်းတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာပါ။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဒေါအောင်ဆန်းစုကြည်နဲ့ဝါရှင်တန်ပို့သတင်းစာအင်တာဗျူးမှာတောင်သူများနဲ့ပတ်သက်ပြီးပထမဆုံးပြောဆိုလာတာကအခြေခံဥပဒေအောက်မှာတော့မြေတွေကိုနိုင်ငံတော်ကပိုင်တယ်။အဲ့ဒီတော့လူတိုင်းကအစိုးရခွင့်ပြုထားသရွေ့သူတို့မြေပိုင်တယ်။အဲ့ဒါဟာလယ်သမားတွေစီလာတဲ့အခါသူတို့ရဲ့လယ်မြေတွေကိုအပေါင်ပိုင်ဆိုင်မှုအတွေ့မသုံးနိုင်တော့ဘူး။ဒါဟာအလွန်ကြီးတဲ့ပြဿနာပါ။ကျမတို့ဖြေရှင်းဖို့လိုပါမယ်လို့ပြောပါတယ်။လောလောဆယ်မှာလယ်ယာမြေအခြေခံဥပဒေဟာအခြေခံဥပဒေမှာရေးထားတဲ့အတိုင်းပြောရရင်အကျန်းအဖျင်းလုံလောက်မှုရှိပါတယ်။ဒါပေမဲ့လည်းလယ်ယာမြေနဲ့ပတ်သက်ပြီးနီးဥပဒေလိုအပ်ချက်တစ်ခုကိုဆွဲထုတ်ပြရရင်2012လယ်ယာမြေဥပဒေထဲမှာမိမိလယ်ယာမြေကိုလွတ်လပ်စွာပေါင်နှံခွင့်ရောင်းချခွင့်အမွေလွှဲပြောင်းခွင့်တွေကိုခွင့်ပြုထားပါတယ်။ဥပဒေမှာပါတဲ့အတိုင်းပေါင်နှံခွင့်ရောင်းချခွင့်ကိုဟိုတုန်းကတော့မတင်းကျပ်ပါဘူး။လယ်ယာမြေဥပဒေမှာနည်းနည်းလေးလွတ်လပ်လာတယ်လို့နားလည်လို့ရပါတယ်။တောင်သူတွေအနေနဲ့အရေးအကြောင်းပေါ်လာပြီးငွေလိုအပ်လာရင်လယ်ယာမြေကိုပေါင်နှံရောင်းချနိုင်တဲ့ဆိုတဲ့နေရာမှာနီးဥပဒေမှာဘယ်လိုပေါင်ရမယ်ဘယ်လိုဘဏ်တွေကအပေါင်ခံပေးရမယ်ဆိုတာလုံးဝပြဋ္ဌာန်းမထားပါဘူးခြေခံဥပဒေမှာမြေယာအလုံးရဲ့မူရင်းပိုင်ရှင်ဟာနိုင်ငံတော်ဖြစ်သည်လို့ပြဋ္ဌာန်းထားပါတယ်လယ်ယာမြေကိုနိုင်ငံတော်ကပိုင်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့လယ်လောက်သူသားလယ်ပိုင်권ဆိုတာမျိုးပြဋ္ဌာန်းလိုက်ရင်လယ်သမားကတကယ်လယ်ပိုင်နိုင်လားဆိုတာဟာအငင်းပွားစရာပါတကယ်တမ်းကျတော့လယ်လောက်သူသားလယ်ပိုင်권ဆိုတဲ့ကိစ္စဟာဆိုရှယ်လစ်စနစ်တုန်းကဆိုရင်တော့တိတ်ပြီးတော့အငင်းပွားစရာမရှိနိုင်ပါဘူးဒီဘက်ခေတ်မှာတော့တောင်သူတွေအနေနဲ့လယ်ယာလောက်ကင်မှုပုံစံကိုယ်လေကိုကိုတိုင်းလောက်သူတွေရှိသလိုအမှန်တကယ်စ조사မှုကြောင့်လယ်ယာမြေတွေကိုအများကြီးပိုင်ဆိုင်လာတဲ့မြေပိုင်ရှင်ငယ်လေးတွေလည်းရှိလာပါဗျ။အဲ့ဒီလိုမြေပိုင်ရှင်ငယ်လေးတွေကတော့သူတို့မြေကိုသူတို့အကုန်လုံးမလုံနိုင်တဲ့အခါစင်းငှားပုံစံတိစားချပုံစံတွေနဲ့လောက်လာတာတွေရှိပါတယ်။ခုနပြောသလိုလယ်လောက်သူသားလယ်ပိုင်ခွင့်ဆိုရင်မြေပိုင်ရှင်ငယ်လေးတွေရဲ့အကျိုးစီးပွားကရော့ပါသွားပြီးစင်းငှားတွေကိုအပိုင်ပေးရမယ့်အနေအထားဖြစ်လာပါမယ်။ဒါမျိုးကိုလည်းစဉ်းစားဖို့လိုပါမယ်။လယ်လောက်သူလယ်ပိုင်ခွင့်ဆိုတာကိုမစဉ်းစားဘဲမြေပိုင်ရှင်စနစ်ကိုလောလောဆယ်ဥပဒေအရလက်ခံမယ်ဆိုရင်လည်းစိုက်ပျိုးမြေတွေအများစုပိုင်ဆိုင်နေတဲ့ကုမ္ပဏီပိုင်ရှင်တွေကိုအသိအမှတ်ပြုရာရောက်သွားနိုင်ပါတယ်။ဒီနှစ်ခုကြားမှာကွဲပြားတဲ့အခြေအနေတစ်ခုကိုတော့တက်လာမဲ့အစိုးရအနေနဲ့ဖန်တီးပေးဖို့လိုအပ်ပါမယ်။ဆိုလိုတာကအမျိုးသားမြေပိုင်ရှင်စနစ်မှာစနစ်တကျသူဟာသူစ조사ရုံးကန်ရင်တိုးတက်လာတဲ့မြေပိုင်ရှင်မျိုးကိုလက်ခံနိုင်ဖို့လိုသလိုတစ်ဖက်ကလည်းလဝကြီးအုပ်မြေပိုင်ရှင်ကြီးစနစ်ကိုအမြင့်ဖြတ်ဖို့လိုပါမယ်။ဒီနှစ်ခုကြားကိုခြားနာဖို့လိုအပ်လာပါမယ်။အဲ့ဒီအခြေအနေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာဘလို့ကွဲပြားခြားနားတဲ့စကလုံးစကရက်တင်နဲ့ဘလို့ထိမ့်ညှိနိုင်မလဲဆိုတာအင်မတန်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ။ဒါဟာတိုင်းပြည်ရဲ့အနာဂတ်စီးပွားရေးကိုလည်းမီးမောင်းထိုးနိုင်တဲ့အချက်တစ်ခုဖြစ်နေလို့ပါ။ဒီအခြေအနေပေါ်မှာကောင်းကောင်းမွန်မွန်စီမံခန့်ခွဲနိုင်မယ်ဆိုရင်မြေအေကနည်းနည်းလေးပဲပိုင်တဲ့တာမန်လက်လုံလက်စားတောင်သူတွေအတွက်မြော်လင်းချက်ရောင်ကြီးတွေအများကြီးတန်းလာနိုင်ပါတယ်။မြေယာဥပဒေနဲ့ပတ်သက်ပြီးနီးဥပဒေလိုအပ်ချက်တွေရှိနေတဲ့အကြောင်းကိုတောင်သူလယ်သမားအရေးဆောင်ရွက်နေသူ AR တိုင်းမှရှင့်နေဦးတန်းဝင်းကပြောပါတယ်
။လယ်သမားဆိုတဲ့ definition မှာကလယ်ယာလုပ်ငန်းကိုကိုယ်တိုင်ကိုယ်ကျတာဝန်ဆောင်ရွက်သူမဟုတ်သည့်အပြင်ပို့သဆေးရောင်းတဲ့လူစိုက်ပျိုးကိရိယာထုတ်တဲ့လူနောက်ကငွေကြေးပံ့ပိုးတဲ့လူဆိုတော့လယ်ပိုင်ရှင်ကြီးစနစ်စီကိုပြန်ပြီးဥတည်နေတာနဲ့အတူတူပေါ့ဗျာ။ဒါကမှလည်းပိုင်ခွင့်ကနည်းနည်းလေးရယ်ငွေကြေးဆိုင်ထုတ်လုပ်ထားတဲ့လူတွေနဲ့အာဏာနဲ့လုတ်ပိုင်ခွင့်နဲ့မြေတွေကိုသိမ်းထားတဲ့လူတွေရဲ့ပိုင်ခွင့်ကပိုပြီးများနေတဲ့အတွက်ဒီဥပဒေဟာတော်တော်လေးကိုလယ်သမားတွေအတွက်တော့အခွင့်အလမ်းနှဲပါနေတယ်လို့ကျွန်တော်ပြောချင်ပါတယ်။အဲဒီလယ်သမားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကကိုစပြီးပြင်ရမယ်က
တောင်သူတွေရဲ့လုပ်ငန်းကိုလဝကြီးအုပ်သွားမဲ့မြေပိုင်ရှင်ကြီးစနစ်ကိုလည်းတစ်ဖက်တစ်လမ်းကတိုက်ဖြတ်ရကြပါမယ်။ဒီကွန်ဟာချက်ကိုဖြည့်ရှင်းတဲ့အခါလေဧကတရားဝင်ကျင်နဲ့ဧကတရားအထက်ပိုင်ဆိုင်နေတဲ့မြေပိုင်ရှင်တွေကိုမြေယာခန့်ခွဲမှုဦးစီးဌာနကနေစစ်တမ်းကောက်ယူသင့်ပါတယ်။ဒီလယ်ယာမြေတွေကိုဘယ်လိုပိုင်ဆိုင်လာခဲ့သလဲ လုပ်ငန်းကိုစနစ်တကျစီမံခန့်ခွဲရင်းစ조사မှုနဲ့တိုးတက်လာတာလားဒါမှမဟုတ်အစိုးရနဲ့ပေါင်းပြီးမြေယာတွေကိုလဝကြီးအုပ်ပြီးယူခဲ့တာလားမြေယာစစ်တမ်းကနေပိုင်ဆိုင်မှုကိန်းဂဏန်းအချက်အလက်တွေထွက်ပေါ်လာနိုင်ပါတယ်အဲ့ဒီစစ်တမ်းရဲ့အချက်လက်ပေါ်မူတည်ပြီးမြေဧကအနေများကိုခွဲခြားကလေဧကဘလောက်ထိကင်းလွတ်ခွင့်ပြုနိုင်မယ်ဧကများပင်မဲ့လက်ဝယ်ပိုင်ဆိုင်သူဟာတရားဝင်လျှောက်ထားပိုင်ဆိုင်ထားသူလေယာမြေတွေကိုပိုင်ဆိုင်ထားသူရဲ့ရရှိလာတဲ့ပုံတံပေါ်မူတည်ပြီးကင်းလွတ်ခွင့်ပေးသင့်မပေးသင့်ကိုလည်းစဉ်းစားနိုင်ပါတယ်အဲ့ဒီအချက်တွေပေါ်မူတည်ပြီးမြေယာဥပဒေကိုပြင်ဆင်ရေးဆွဲတဲ့အခါနီးဥပဒေမှာပြန်လည်ထည့်သွင်းရေးဆွဲသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ